မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ထောင်စုတည်လဲရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့တဏ္ဍာရန်ရေးအရပုံမူဖိအားပေးလှုပ်ဆောင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းပြောကြားလိုက်ကြပါတယ်။ဖေဖော်ဝါရီလရဲ့နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ဘာသာရေးနဲ့တခြားလွတ်လပ်ခွင့်တွေချိုးဖောက်ခံရတဲ့ကိစ္စတွေကိုအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့အလေးပေးဆောင်ရွက်ပေးဖို့အောက်တိုဘာ20ရက်ဗုဒ္ဓနေ့ရက်စွဲနဲ့လူ့ခွင့်ရေးအဖွဲ့စီပေါင်း68ဖွဲ့နဲ့လူပုဂ္ဂိုလ်15ဦးကလက်မှတ်ရေးထိုးပြီးတောင်းဆိုထားကြတာပါ။လက်မှတ်ထိုးတဲ့အထက်ပါဝင်တဲ့ Christian Solidarity Worldwide နဲ့ Christian Freedom International အဖွဲ့တို့ကလည်းပြည်တွင်းနေရစွန့်ခွာထွက်ပြေးနေကြရတဲ့တိုင်းသားတွေနဲ့ဘာသာရေးလူနည်းစုတွေအတွက်နိုင်ငံတကာအသံဝိုင်းကလူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ကူညီပေးကြဖို့တိုက်တွန်းထားပါတယ်။မြန်မာစစ်တပ်ဟာဆီယနာသိမ်းမှုနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးကျဆင်းမှုတွေကိုအာရုံလွှဲပြောင်းဖို့ကြိုးစားတဲ့အနေနဲ့ဗုဒ္ဓဘာသာတွေနဲ့တခြားဘာသာကွဲတွေအကြားအမုန်းတရားတိုးပွားလာအောင်ဝါဒဖြန့်ပြောဆိုမှုတွေရှိလာနိုင်တဲ့အပေါ်အထူးဆိုရင်ပြပန်ကြောင်းလဲလူခွင့်ရေးအဖွဲ့တွေရေးသားထားတဲ့စာရဲမှာဖော်ပြထားပါတယ်ခင်ဗျ။